ဟုတ်ကဲ့ဒေါက်တာဆရာသက်ခင်ဗျာကျွန်တော်တို့ဒီကိုဗစ်မျိုးကွဲသစ်ဒီတောင်အာဖရိကမှာပေါ့နော်ပြီးခဲ့တဲ့ဘက်ကစတွေ့ခဲ့ပြီးတာကနေစပြီးတော့ချက်ချင်းဆိုလိုပဲပေါ့နော်တကဘာလုံးဒီစိုးရင်သွားခဲ့တဲ့အနေထားမှာမြန်မာနိုင်ငံထက်ကဆရာရဲ့ဘလောက်ထိစိုးရင်ရပြီးတော့ဘလို့စကာကွယ်တင်တာကိုအဓိကပြောမှာမို့အရေးကြီးဆုံးဆိုရင်ဘာစရှင်းပြခြင်းလဲဆရာ
အခုအများစုပေါ့နော်အရန်လဲတကဘာလုံးမှာအထူးဖြစ်ပေါ့နော်အနောက်နိုင်ငံတွေဖြစ်တဲ့ဒီဥရောပရဲ့နောက်အမေရိကပေါ့နော်နောက် British တော့တော်တော်နိုင်ငံတော်တော်များများမှာတော့အရန် alarming sign တွေဟို restriction တွေတို့တာမြင့်တဲ့ဟာတွေပါတယ်တော်တော်လေးကိုလှုပ်လာပါဘာဖြစ်လို့လှုပ်လဲဆိုတော့ဒီ virus ကအခုလက်ရှိကျွန်တော်တို့သိထားတဲ့အရာဆိုရင်ပေါ့နော်အခု50 mutation လောက်ဖြစ်ထားတယ်လို့ပြောတယ်ဆိုတော့ဒါကတော်တော်လေးကို mutation တွေများတယ်ပေါ့လေဆိုအဲ့ mutation တွေများတဲ့နေရာမှာသူတို့သိထားတဲ့တစ်ချက်ကဘာလဲဆိုတော့ဒီရောဂါပြန့်ပွားမှုပေါ့နော် transmittability ကိုဖြစ်စေနိုင်တဲ့အပိုင်းက delta တဲ့ပုံများနိုင်တယ်လို့သူတို့က use ပါထားပြီးသွားပြီဆိုတော့အဲ့ဒါတော်တော်လေးကိုသူကကြောက်တယ်။ဘာလို့ကြောက်လဲဆိုတော့ဟို Delta တုံးကလည်းတချို့နိုင်ငံတွေမှာအသေးပြောက်တွေကျွန်တော်ရှိခဲ့တယ်။အဲ့အသေးပြောက်ရှိတာဆိုတော့ဒီ virus ကူးစက်တာမြန်တဲ့အခါကျတော့ကျွန်တော်နယူးယောက်မှာဖြစ်တယ်လို့ပဲပေါ့။ကမ္ဘာမှာအသေးပြောက်အများဆုံးဖြစ်ခဲ့သွားတာ။သိန်းနဲ့ချီပြီးဆုံးရှုံးသွားတယ်။ဆိုတော့ဘာလို့ဆုံးရှုံးသွားလဲဆိုတော့ transmit ဖြစ်တာဟုတ်တယ်။အရန်မြန်တဲ့အခါကျတော့လူကြီးအများကြီးဆေးရုံရောက်လာ။ရောက်လာတဲ့အခါမှာဆေးရုံမှာဆရာဝန်အနေထားတွေမရှိတော့ဒီ health care system တွေ collapse ဖြစ်သွားတယ်။အဲ့ဒီတပိုင်းပါတယ်ပေါ့နော်နောက်တစ်ခုကလည်းဒီ health care system တွေကနေတစင်သူတို့အိမ်ရလူတွေကိုကူးွားတယ်အသက်အရွယ်ဟိုကြီးတဲ့လူတွေကိုဒုက္ခရောက်ွားတယ
်ဟုတ်ကဲ့ဆရာဆိုလိုတာကတော့ဒီ delta မတန်ခင်တုန်းက US မှာအထူးသဖြင့်တော့အသေးပြောက်များခဲ့ရတဲ့နေရာမှာပေါ့နော်အခုလိုစိုးရိမ်မှုမရှိခဲ့ဘူးပေါ့ဆရာနော
်ဟုတ်ပါတယ်နံပါတ်1ကျွန်တော်တို့ prepare မလုပ်ခဲ့ဘူးအဲ့ဒီချိန်တုန်းက travel restriction လုံးဝမလုပ်ခဲ့ဘူးဘာဖြစ်လို့လဲဆိုတော့မလာနိုင်ပါဘူးလေဆိုပြီးတော့တွတ်ထားတယ်အဲ့ဒီတုန်းကလည်းဟို information ပေးတဲ့နိုင်ငံကနေဒီလိုမျိုးလေကနေကူးရဟာမဟုတ်ဘူးလို့လို့ဟို information တွေကအတိအကျမပါတဲ့ဟာလေပါတာပေါ့နော်ဆိုတော့အဲ့ဒီအကြောင်းညာတစ်ခုတည်းနဲ့တင်ကျွန်တော်တို့ဒီ US မှာဒီ virus ကပြန့်သွားပြီးတော့အကြီးအကျယ်ဒုက္ခရောက်တော့သွားတာဆိုတော့ဒါ example တကဘာလုံးကလူတွေကယူရတယ်ကို Delta ဖြစ်တဲ့အချိန်တုန်းက US မှာဒီလောက်ကြီးထိဒုက္ခမရောက်နိုင်ဘူးဘာဖြစ်လို့လဲဆိုတော့ Delta မှာတုန်းကအိန္ဒိယမှာဖြစ်တဲ့အချိန်မှာ US မှာတော်တော်လေးကို prepare လုပ်လိုက်တယ်အိန္ဒိယဟာနှစ်ပတ်တည်းပိတ်ချလိုက်တာလုံးဝလာလို့မရအောင်ဒီလိုမျိုးတွေလှုပ်ချလိုက်တဲ့အခါမှာ at least or when our အမေကျွန်တော်ပြောချင်တဲ့သဘောကဒီ delta ဒီအိန္ဒိယမှာစတွေ့လာတယ်ပေါ့နော်ဒါပေမဲ့လည်းနောက်ဆုံးကြတဲ့အခါကျတော့ဥရောပဓာတ်ရေနောက်ဆုံးတစ်ခုတော့ဒီ America အကုန်လုံးဖြစ်သွားတာပေါ့လေဆိုတော့ခြုံပြီးတော့ပြောရလို့ရှိရင်တော့အခုတောင်အာဖရိကမှာစပြီးတွေ့တယ်လို့ပြောပေမဲ့ကျွန်တော်သိသလောက်ကတော့14နိုင်ငံ15နိုင်ငံရှိနေပြီတွေ့တာအနည်းအဆုံပြောရလို့ရှိရင် American နဲ့အနည်းအဆုံကနေဒါပေါ့နော်ပမာနိုင်ငံနဲ့အနည်းအဆုံဆိုတော့ Hong Kong ဒီရှေ့တောင်အရှာမှာတော့ဒီတခြားနိုင်ငံတွေတော့ပမာနိုင်ငံအင်းနီးစားချင်းနိုင်ငံတွေတော့တခုမှမပြောသေးဘူးပေါ့မပြောသေးတယ်ဆိုတာမရှိသေးဘူးလို့ပြောတာတော့မဟုတ်ဘူးပေါ့နော်ဘာလို့လဲဆိုတော့မဆန်းသက်နိုင်သေးတဲ့အပိုင်းနဲ့ပါရင်ပါမယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့အခုဒီတောင်အာဖရိကမှာကတော့ဒီကူးစက်မြန်နိုင်တဲ့ပိုးသစ်ကိုဆန်းသက်တွေ့ကြတာအပြင်အားလုံးသိအောင်ထုတ်ပြန်လိုက်တဲ့အတွက်ကဘာကြီးမှာဒီလူတိုင်းကျင့်စင်ဖို့အတွက်အထောက်အကူပြုသွားတဲ့သဘောပေါ့ဆရာနော
်ဟုတ်ပါဒီဟို gene sequence ကိုဒီတောင်အာဖရိက scientist တွေက alarming ပေါ့နော်ကဘာကိုစပြီးတော့ပေးလိုက်တာပေါ့နော် message တစ်ခုပေးလိုက်တာဒီလေရနေအစဉ်ကူးတဲ့ virus ဖြစ်တဲ့အတွက်ကြောင့်ဒီ surface ကိုထိလာတယ်နောက်တစ်ခုကကူးကြည့်တန်းကြည့်သွားနေကြတဲ့လူတွေရှိတယ်ဆိုတော့ဒီအပိုင်းတွေကဖြစ်လာနိုင်မှာပဲလေဥမာအခုဆိုရင် Germany မှာတော်တော်လေးကိုဒုက္ခရောက်တယ်ဒီ covid ကိုဆိုတော့ဒီဥရောပမှာကျန်တဲ့နိုင်ငံတွေအီတလီမှာတော်တော်ဒုက္ခရောက်တယ်ပြီးွားတဲ့ခါကြာလို့ရှိရင် Germany ကဒီလောက်ကြီးထိဒုက္ခရောက်တဲ့နေရာမှာမပါဘူးအခုချိန်ကျမှဘုံတိုင်းဆိုပြီးတော့ case အများကြီးတက်လာတယ်ပြီးတော့အသေးပြောက်နှလုံးလေးတွေများလာတယ်ဆိုတော့အဲ့ဒီအပိုင်းကဒီ coronavirus ကကြောက်စရာကောင်းတဲ့ဟိုဘယ်လိုခေါ်မလဲ Ebola တို့ဘာတို့လိုမျိုးအရန်တည်တဲ့ virus ဆိုမဟုတ်ဘူးကိုယ်ဒါပေမဲ့အရန်ကူးစက်မြန်တဲ့ခါကြာတော့ကျွန်တော်တို့စေယုံတေယုံမှာကျွန်တော်တို့ကိုယ်တိုင်နဲ့လှုပ်ခဲရတယ်လူနာအရင်ညားလာတဲ့ခါကျရင်ကျွန်တော်တို့မနိုင်ဘူးကိုမနိုင်ဘူးဆိုတာကျွန်တော်တို့ဆရာဝန်နဲ့ပြောတာမဟုတ်ဘူးစေယုံတေယုံလုံးရဲ့ function လောက်ရတဲ့ဟာဘာလို့မှမနိုင်တော့ဘူးကိုအဲ့ဒါအဓိကစိုးရတဲ့အချက်ပဲဒီ corona virus ဆိုတော့ကျွန်တော်တို့သိတဲ့တစ်ချက်ကတော့အရင် transmission ကိုညားနိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုကူးစက်မြန်နိုင်ခြင်းရှိတာအပြင်ပေါ့နော်မြန်မာနိုင်ငံအတွက်တခြားရောအရေးကြီးတာသိတင်တာရှိသလားဆရာ
vaccine ကို invasion ပေါ့နော်ကျွန်တော်တို့ invasion ပဲကျွန်တော်တို့ကသုံးပါတယ်ဘာလို့လဲဆိုတော့ vaccine effective မဖြစ်ဘူးလို့တော့ကျွန်တော်မသုံးနိုင်သေးဘူး။ဘာဖြစ်လို့လဲဆိုတော့ကိုယ်ခန္ဓာထဲမှာရှိတဲ့ antibody တွေထွက်လာတဲ့ခါကျတော့ဒီ spike protein အကုန်လုံးမှာပေါ့အခု50 mutation ဖြစ်တဲ့အတွက်ကြောင့်ဒီ vaccine ထိုးထားလို့ရှိရင်အယောက်တရာထိုးထားလို့ရှိရင်50လောက်ကတော့ okay တာဖြစ်ရင်ဖြစ်မယ်။ နောက်ထပ်50ရာမ OK တာဖြစ်ရင်ဖြစ်မယ်ဒါမှမဟုတ်လေတချို့ vaccine တွေကတော့80 80လောက်ရှိသွားမယ်တချို့ vaccine တွေကတော့3 50ပတ်ဝန်းကျင်ဖြစ်သွားမယ်ပေါ့
ဟုတ်ကဲ့ဆိုတော့ဒီ vaccine ကမထိရောက်တဲ့ဆက်လို့ရှိရင်ထိရမှုအနေနဲ့ရောကြလာနိုင်တယ်ပေါ့ဆရာနော်တချို့ကုနိုင်တယ်ပေါ့
ဟုတ်ပါတယ်ရောကြသွားမှာအဲ့တော့ vaccine ထိုးထားပေးတဲ့လူတွေမှာလည်းဒီရောဂါကုအောင်နိုင်ပေါ့လေအဲ့တော့အဲ့ဒါကိုကျွန်တော်တို့ကအခု vaccine ကလည်းအခုသူတို့ပြောနေတာတောင်အာဖရိကမှာဘာလို့စတွေ့လဲဆိုတော့နံပါတ်1ကတောင်အာဖရိကမှာ vaccine hesitancy ပေါ့လေဟို vaccine ကိုထိုးဖို့ကြောက်တဲ့ဟာတော်တော်လေးကိုများတယ်လို့ပြောတယ်နောက်တစ်ချက်ကလည်း global vaccine inequality ပေါ့နော်ဟိုလူတိုင်းလူတိုင်းမှာမရနိုင်တဲ့အခြေအနေတခုရှိတယ်ပေါ့လေဆိုတော့အဲ့အကြောင်းအရာတွေပေါ်မှာမူတည်ပြီးတော့ဒီလိုမျိုး vaccine ကိုစပြီးတော့ invade လုပ်နိုင်တယ်စပြီးတော့ထိုးဖောက်လာနိုင်တယ်မျိုးကွဲပေါ့လာတယ်
โอเคကာကွယ်ဆေးထိုးနှုတ်နေတဲ့အနေထားမှာပေါ့ဆရာနော
်ဟုတ်တယ်ဘာလို့လဲဆိုတော့ तू ကဒီအရင်တော့ကတောင်အာဖရိကမျိုးကွဲတခုကတော်တော်လေးကိုတချို့ vaccine တွေ50ရာခိုင်နှုန်းတော့ပဲသူပြင် AstraZeneca ကိုပေါ့နော်50ရာခိုင်နှုန်းအောက်ထင်းဒီပါလောက်ကိုဖြစ်တယ်ဆိုပြီးတော့ပြောခဲ့တဲ့ဟာရှိပါတယ်အဲ့ဒီပထမဆုံးတောင်အာဖရိကမှာစတွေ့တဲ့လူကတော့ HIV ရောဂါပေါ့နော်ပြီးတော့ तू က HIV ရောဂါမှာမှဆေးမကုပဲနဲ့8အနေထားဖြစ်နေတဲ့လူပေါ့နော်အဲ့ရလူတယောက်မှာတွေ့တယ်လို့ပြောပါတယ်ဆိုတော့ချုံငုံပြီးပြောချင်တဲ့တဘောတော့ဒီလိုတောင်အာဖရိကမှာ HIV ရောဂါပိုးတွေနဲ့ဆေးမကူတဲ့တောင်အာဖရိကရေလို့ပြောတာမဟုတ်ပါဘူးလေဒီအာဖရိကတိုင်းမှာတော်တော်လေးတော့ HIV ကဒီနေ့ဒီချိန်ဒီ control လို့မရနိုင်သေးတဲ့အခြေအနေတခုတော့ရှိတာပေါ့နော် US တို့ဒီ Europe နဲ့နှိုင်းယှဉ်လိုက်လို့ရှိရင်လေဆိုတော့ဒါတွေအကုန်လုံးကလည်း inequity ပေါ့နော်ဟိုဆေးကိုမြတ်မြတ်တာမရနိုင်တဲ့အခြေအနေတခုပေါ့နော်ဘာကြောင့်လဲဆိုတော့ဒီဆေးဆိုတာလည်းအဲ့နိုင်ငံတွေမှာက WHO ပေးမှာပဲရတာဟုတ်
ကဲ့ကျေးဇူးများကြီးပါဆရာ